ဒေါန်ဆန်းစုကြည်ဒီပါကိုခီထွက်တဲ့အခါအဓိကပြောတဲ့မင်းငွန်းတွေစကားတွေအဲမှာအဓိကအချက်လက်တစ်ခုကရင်းနှီးမြှုပ်နှံတဲ့လူတွေကိုသတိပေးပြောကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအတွက် reckless optimism ကမျက်စိဇုံမိပြီးတော့အကောင့်ကြီးပဲမြင်နေပါနဲ့healthy skepticism ကျူစီမဲ့ဒီသင်တရားအမြင်နဲ့ထားပြီးစဉ်းကျင်စဉ်းစားကြပါလို့သူပြောပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပထမဆုံးဦးနှင်းဦးကပဲပြောပါဘယ်လိုသဘောရပါလဲဒေါအောင်ဆန်းစုကြည်ရဲ့ပြောကြားခြင်းနဲ့ပတ်သက်ပြီးတော့
ဟုတ်ကျွန်တော်နားရတဲ့ဘက်ကနေပြီးတော့ကျွန်တော်ကနေရှင်းလင်းကြရင်တော့သူပြောတဲ့အတိတ်တွေကကျွန်တော်တို့မြန်မာနိုင်ငံဟိုအရင်းကြီးရတော့ဗျာဟိုပေါ့ဟိုအကျိုးစီးပွားဟိုလိုချင်တဲ့အတွက်ကအစိုးရအဖွဲ့အစည်းတွေပဲပူးပေါင်းပြီးတော့လုပ်ရတာဟိုလုပ်ဖို့လာတယ်ပေါ့ဗျာအခြားလူလူကိစ္စတွေပါတိတ်မပတ်သက်ဘူးပေါ့အခုကတော့ပြောချင်တာကတော့မြန်မာနိုင်ငံရဲ့အနေအထားကကိုယ်ကျိုးစီးပွားတစ်ခုရောမကြည့်ပဲနဲ့စဉ်းစားမြင်လာတဲ့ဟာလာရင်းနှီးမြှုပ်နှံမှုတွေလာပြီးတော့ပြီးဆုံးဘယ်လိုအကျိုးရှိမလဲဒါအခုကောဒီပြောကောကောင်းအောင်ကျိုးအကျိုးရှိမဲ့ကိစ္စဖြစ်တဲ့ဟာမျိုးဆိုတော့ဒါလာစင်းနဲ့ပြည်ရှင်းရဲ့တော့အစိုးရကျင်းနာအောင်လုပ်ပေးပြီးတော့မိမိတို့ကျင်းနာတွေလာလုပ်မဲ့ရင်းနှီးမြှုပ်နှံမှုတော့လို့တင်ဦးလို့သူကပြောရလို့ယူဆပါတယ
်။ဦးစိန်ဝင်းရဲ့ပနာမအတိတ်ပဲဖွင့်ဆိုရလဲကြားပြစီခင်ဗျာဒေါအောင်ဆန်းစုရဲ့ message ကိုဘယ်လိုနားလဲပါလဲ
။ဒီကုံွယ်မှုတွေနဲ့ပတ်သက်လို့ကိုနိုင်ကအရင်တစ်ချိန်တုန်းကလှုပ်ထားတဲ့ဟာတွေကဟိုဥပမာဆိုကြပါစို့ဗျာစာအုပ်စီဆိုရင်ကျွန်တော်တို့ကုမ္ပဏီတစ်ခုတွေပေးထားတာအမော်တော်ကားတွေဆိုပန်းပစ်တဲ့ဆောင်3,000-3,000နဲ့ကိုလူတွေကိုချပေးထားတာဟဲ့လားနောက်ပြီးတော့ကျွန်တော်တို့အခုပေါ့ဗျာဆိုကြပါစို့ရဲ့နိုင်ငံခြားပစ္စည်းမျိုးစုံတင်သွင်းခွင့်ကိုလက်သိမ်းချိုးပေးတာအဲ့ရမျိုးတွေကအရင်ကကြောင်းကြံနေရများခဲ့တဲ့အခါကျတော့အခုဒေါ်စုပြောတာကခုနကပြောသလိုကျွင်းကြံမရှိအကောင်းမြင်ပြီးတော့မလာကြနဲ့ဆိုတာကအမှန်ပဲပြောအခုကျွင်းကြံမရှိမဟုတ်ဘူးအခုကမြမော်တော်ကားတင်သွင်းခွင့်မှာကိုတချို့လူတွေကပေါ်လစီတွေအပြောင်းလဲခဏခဏလုပ်တဲ့အခါခမြသိထောင်ကနန်းကြီးကြီးတောင်းကနန်းကြီးကြီးနစ်နာတဲ့လူတွေကိုရှိတယ်အဲ့တော့နိုင်ငံသားကလာရင်လည်းပဲဒါကြောင့်မို့လို့အကောင်းကျွင်းကြံမရှိအကောင်းမြင်ပြီးလာရင်မှားသွားမယ်ဆိုတာကကလာဒါတို့သူပြောတာကျွန်တော်ကအထူးမှထောက်ခံပါတယ်ဗျာအဆိုးမြင်ပြီးတော့ဆိုတာလည်းပဲမှန်တယ်ဟိုးတစ်ချိန်တော့အလိုအဆိုးမြင်ပြီးတော့လည်းမလာပါနဲ့အဲ့ဒီလိုကလို့လည်းမဟုတ်ပါဘူးဒီနေ့ကျတော့ဥပဒေနဲ့ပါနဲ့ရှိပါလိမ့်မယ်မရှိသေးတာတွေလည်းအများကြီးရှိပါတယ်ဥပဒေတွေဥမာ property right တွေမရှိသေးဘူးဒီဟာတွေကိုကာကွယ်မဲ့ဥပဒေမရှိသေးဘူးလို့ထိုင်းနိုင်ငံပေါ်လာမှာကျတော့အဲ့ဒီလိုပြောသွားတာပါဒီဟာတွေကလုံးဝကိုကျွန်တော်ထောက်ခံပါတယ်ဗျာဒီမှာကဥပဒေမှာလည်းအားနေနေပါသေးတယ်လုံမှုကြိုင်မှုတွေမှာလည်းအကျင့်ဟောင်းနေအများကြီးရှိနေပါသေးတယ်
ဟုတ်ကဲ့ဆိုတော့အခုအဲ့လိုရင်းနှီးမြှုပ်နှံဖို့အရင်တုန်းကဆရာဦးစိန်ဝင်းပြောသလိုဒါအကောင်းကြီးပဲမြင်ပြီးတော့ဝင်လာနေတဲ့လူတွေရဲ့ချီလှမ်းကိုဒေါအောင်ဆန်းစုကြီးကအခုလိုပြောလိုက်တဲ့အတွက်ရက်တန့်သွားစေလိမ့်မယ်အဟံတာတစုံတရာဖြစ်စေလိမ့်မယ်လို့ဦးနှင်းဦးထင်ပါလားခင်ဗျာ
ကျွန်တော်ကဗျာဒီလိုအဲ့ဒါနဲ့ပတ်သက်ပါတယ်ဘာလို့ဆိုသူတို့တဲ့ကိုစဉ်းစားကြအချက်တော်တစ်ခုရှိလာတာပေါ့ဘာလို့လဲဆိုရင်အခုချိန်မှာပဲပြန်ကြည့်မယ်ဆိုရင်ရင်းနှီးမြှုပ်နှံမှန်းလူတွေဘက်ကပဲပြန်ကြည့်ပါအောင်ကျွန်တော်တို့ကအဲ့ဒါယင်းညွန်းနော်နဲ့ဥပဒေဆိုရင်လည်းထပ်လာပြီပါဘူးအဲ့တော့ဂါဂါနာကယင်းညွန်းနာမှုဥပဒေကဘာလို့ကြားထားလဲဆိုတာမသိရဲနဲ့ဘယ်သူမှမပြောတော့ယင်းညွန်းနာမဟုတ်ပါဘူးဒါနံပါတ်1ချက်ပါဒုတိယအချက်ကတော့ကျွန်တော်တို့ infrastructure တွေနိုင်ငံသားယင်းညွန်းနာရဲ့ပုံကိုလာတဲ့အခါမှာတက်စစ်မီးစီကျွန်တော်ပုံမှန်မရသေးဘူးဒါမှဆက်သွယ်ရေးပြနေရာတိုင်းမှာအကုန်လုံးကောင်းဝင်မှုတွေမရှိသေးဘူးမြေကြီးတွေကအရန်ပေါ်ပါတယ်တို့တော့သွားဖို့လာဖို့အရန်ခက်တဲ့နေရာတွေမှာမြေကြီးတွေပေါ်နေတာကြီးပြီးတော့လုတ်လုတ်ကန်လို့မရတဲ့ဟာမျိုးတွေကလည်းဒါရှိတဲ့အတွက်အင်တာမသူတို့ဘက်ကလည်းစဉ်းစားမယ်ဆိုတာကျွန်တော်နားလည်ထားပါတယ်အဲ့တော့ဒီလိုရက်တက်သွားမလားဆိုလို့ရှိရင်တော့ဟိုစီးပွားရေးကတော့စီးပွားရေးသမားကတော့ကုနာကျော်သူပါပဲဟိုအကုန်လုံးကြည့်ပါမယ်ကြည့်ပြတဲ့အခါမှာမကောင်းတာတွေလည်းကြည့်မယ်ကောင်းတာတွေလည်းကြည့်ပြီးတော့လုတ်တာခိုင်းတာရှိမယ်ဆိုလို့ရှိရင်တော့သူတို့လာမှာဖြစ်ပါတယ်ဒါပေမဲ့ဒီလိုလာတဲ့အခါမှာကျွန်တော်ကုနာပြောတဲ့အချက်ကိုပဲပြန်ကောင်းတယ်တော့အစပြုကြိုးချင်တဲ့ရည်ချက်ကတော့ခင်ဗျားတို့ကျွန်တော်တို့တိုင်းပြည်သားတွေရဲ့အကျိုးစီးပွားကိုလည်းကြည့်ပြီးတော့လုံးဝစီးပွားရေးမျိုးဖြစ်တင်တယ်အစိုးရတကူနဲ့ကစားလို့နဲ့အဆင်ပြေပြီးတော့ဟလာရင်တော့လည်းပေးရခဏလုတ်ပြီးတော့ပဲဟလာဒီကိုအတွက်ပဲယူသွားတဲ့အလိုမျိုးဆိုတော့မလာပါနဲ့လို့တခါသူကပြောထားတာကျွန်တော်သိရပါတယ်
ဟုတ်ကဲ့ဆရာဦးစိန်ဝင်းအခုလောလောဆယ်မှာမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမဲ့လုပ်ငန်းတွေကဒေါအောင်ဆန်းစုကြည်အဓိကပြောချင်တဲ့လုပ်ငန်းတစ်ခုကကျွန်တော်နားလဲတော့အလုတ်ကင်ကိုဖန်တီးပေးနိုင်မဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်တင်တယ်ဆိုတာလဲအလေးနဲ့ထားပြီးပြောပါရဲအခုဆရာဦးစိန်ဝင်းသဘောလဲပြောပါအောင်ခင်ဗျာ
ကျွန်တော်မြင်သားဒီလိုပြဒေါအောင်ဆန်းစုကြည်ပြောတဲ့ရင်းနှီးမြှုပ်နှံမှုအကြီးဆိုတာတော့ဗမာပြည်မှာကျွန်တော်ထင်တယ်လीရင်းနှီးတဲ့တန်ငွေကပဲများတာကိုရင်းနှီးတဲ့တန်ငွေကဟာကတော့ကျွန်တော်တို့ဒီအကျိုးမြတ်ကိုခွဲယူတာကတော့အစိုးရကတင်းတင်းလျောက်ပတ်တဲ့နိုင်ငံတကာဆန်နှုံးနဲ့ကျွန်တော်တို့ရပြီးတာလीဒီမှာရှိတဲ့ကျွမ်းကျင်သူတွေဆိုတာလည်းအတန်အသင့်အလုပ်ရပြီးတာပါတကယ်တမ်းပြောရင်ကျန်တဲ့အငယ်စားတွေဥပမာအထယ်ကျုပ်တို့ပဲဆိုတာတကယ်အငယ်စားဘာမှမဟုတ်တာ ဒီမှာစရင်းနှီးမြှုပ်နှံတော့အထဲကျုပ်စဝင်လာတယ်လို့ကျွန်တော်တို့စီမှာလည်းအထဲကျုပ်လို့ခါမျိုးအထဲကျုပ်လို့ခါမျိုးကတော့အခုအလုံးသမားတွေပေါ်မှာဟာလာဆွေကြပါသူဒီကောင်းမွန်ဖြတ်ပြီးယူထားတဲ့လူဝါကကြီးကသိနေလွန်လာတော့ဘာလို့ကတော့အခုပြီးခဲ့တဲ့ပထမတစ်ဆင့်မှာလည်းဟာလာဒီနေ့တထောင်အချိန်ကစတောင်းလို့ဟာလာဆွေကြပါသူတလားမှာ၃000တောင်းလို့ဟာလာဂျာရီကနေဝင်ယူအောင်မင်းတို့ဖြည့်ရှင်းပြ lu pi le ba bi da bi pe naw tha de sin daw ma naing ga do wa la mye july ma ja lu shi yin no ye u sa chi kan la sa 9600 ne 900 lao phi ang lou pho daw ma be long gan shin ni ko dai twon tha bi so ro a su wa be ka ho hala di shi bi la yin ni myo na mu lu ri bo wa do chan lo tin ne pya a ji je le ma shi u ya ta ke ran myo ai lo ka mya a ji je shi da ri ya dia hle ya sin long gan nga khala atan se shi de di ko ni ya twa de di yin na ne dan ku ya be shi ta tia sik ka do jan lu wa da tait pyo ni jan mu lu ba u ya tiyo yaung na ri ne khala di ha bi ya le ta ke ran ma sa ti u chu kha ri ya a lo da di ya da ba wa ba wen yin ko chi kai mu ma chi ya au jan lu ye lu ri a lu ya au so bi yo su pyo da man ma re da me la le ma la di de kha ja ku ma jan lu wa yau lu au myo no a naw u su wa u ro ba wa ma chi ya ma twa ya di de nai ngan se ha di ni ya ba lu pyo da man ma re ya
okay naw tu ku ya u ni u khu nya a ku du ri ya ဒီဘက်မှာသုံးသပ်ကြတဲ့မြန်မာနိုင်ငံထဲမှာအရင်တုန်းကတော့အာဆီယံတို့တရုတ်တို့အရှေ့အာရှနိုင်ငံတွေကယင်းနှမြွန့်နယ်ရတာတော်များများရှိနေပြီသို့ပေမဲ့အနောက်နိုင်ငံတွေကယင်းနှမြွန့်နယ်လာမယ်ဆိုရင်သူတို့အနောက်နိုင်ငံတွေရဲ့ယင်းနှမြွန့်မှုကပိုပြီးတော့ ethical ဖြစ်လိမ့်မယ်အရှေ့တိုင်းတဲ့အရှေ့တိုင်းလောက်လူခွင့်ရတို့အလုသမားအခွင့်ရတို့ပတ်ဝန်းကျင်ပြုံးတိမှုတို့ကိုထိခိုက်စေမှာမဟုတ်ဘူးလို့အပြင်ကသုံးသပ်ကြပါတယ်အဲ့ဒါကိုဦးနှင်းဦးဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ကဲ့ပါဘာကြောင့်လဲဆိုတော့များသောအားဖြင့်ယောဘနိုင်ငံတွေရပဲသူပြောနေတဲ့ CSR Corporate Social Responsibility ဆိုတဲ့ကိစ္စတွေနောက်တစ်ခါ Business Ethics ဆိုတဲ့ကိစ္စတွေအဲဒါတွေအားလုံးကဒီအနောက်နိုင်ငံကပဲတောင်းဆိုနေတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့အနောက်နိုင်ငံ company တွေကသူတို့နိုင်ငံမှာကဒါကိုအကျဉ်းသုံးပြီးသားဖြစ်ပါတယ်သူတို့နိုင်ငံကလုပ်ငန်းတွေပြန်ကြည့်မယ်ဆိုတော့ကျေးဇူးကြီးကြီးကြီးဖြစ်စေသူတို့က sustainable ဖြစ်ရမယ် win-win ဖြစ်ရမယ်เนาะကျွန်တော်တို့ကဟိုကအားလုံးကတာဝန် Business Ethics နဲ့ Business Responsibility ကိုဟိုဘက်ကဒီဘက်ကအားလုံးတိအကောင်တာဝန်ယူပေးရမယ်ဆိုတဲ့အခြေခံနဲ့ကြည့်ပြင်းလာတဲ့သူတို့ကုမ္ပဏီတွေဖြစ်တဲ့အတွက်သူတို့ဘက်မှာတော့ဒါတွေကရင်မာရီးသားဖြစ်ပါတယ်သူတို့နိုင်ငံကသူတို့ကုမ္ပဏီပေါ်မှာချလာတဲ့စီးနှင်းကဘယ်နိုင်ငံဘယ်ဘက်ကကမ္ဘာပေါ်မှာလုပ်တဲ့သူတို့နိုင်ငံရဲ့ ethics ကတသားတည်းဖြစ်ရမယ်ကျေးရအစားဒူလာတွေလောက်ရမယ်ဆိုတာလည်းအားလုံးကတန်းတူညီမျှမှုကိုအများကြီးရှိစေတဲ့အတွက် ethical ကုမ္ပဏီလာတဲ့အခါကျတော့ကျွန်တော်တို့မှာပေးရခြင်းတူတောင်မှပေးရတာတွေကတက်တာလားပေါ့တက်တက်တာလားကျွန်တော်ပေးရတာရှိပြီးတော့ကျွန်တော်တို့လည်းပြန်ရပိုင်တဲ့အခွင့်အရေးကအများကြီးရနိုင်ပါတယ်ဒီပညာကောင်းအောင်ရမယ်စစ်နှန်းချင်းချင်းတန်ဖိုးရှိရှိထက်ထက်တန်တန်ကျွန်တော်တို့ပြန်ပြီးတော့ရမယ်ဆိုတာဖြစ်တဲ့အတွက်နောက်နိုင်ငံနဲ့လုပ်မယ်ဆိုလို့ရှိရင်တိတ်ပြီးတော့ကြောက်ကြစရာမရှိဘူးလို့ကျွန်တော်သုံးသပ်မိပါတယ
်ဟုတ်ကဲ့ဒါပေမဲ့တရုတ်တို့အာဆီယံတို့ကသိဘဝင်မကြဘူးထင်တယ်ဆရာဦးစိန်ဝင်းခင်ဗျာဘာကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်အနောက်တိုင်းကိုရောက်နေတော့မှပဲတရုတ်ဘက်ကလည်းပဲဒီမိုကရေစီအနောက်တိုင်းဒီမိုကရေစီဟာမြန်မာနိုင်ငံရဲ့ပြဿနာတွေကိုအစွမ်းကုန်ဖြေရှင်းနိုင်မှာမဟုတ်ဘူးဆိုတာတို့တခါအာဆီယံကကြွညင်သူတွေအော်အင်တာဗျူးတွေမှာလည်းကျွန်တော်ကြည့်ပါတယ်သူတို့ဟာအနောက်တိုင်းရဲ့နှိစက်တာတဲ့သူတို့ဘက်နဲ့ပို့ပြီးပူပေါင်းဆောင်ရွက်မှပို့ပြီးအကျိုးရှိမယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ဆောက်ဆိုရင်ဘယ်လိုမြင်ပါလဲခင်ဗျာသူတို့ဘက်ကအ
မြင်တော့မြင်လာတယ်ဒီလိုပြအနောက်တိုင်းကအေဒီကေအရာကောင်းတယ်မကောင်းဘူးအဲ့ဒီအချက်နဲ့မတိုင်းဘူးရေးကြည့်တာကိုယ့်စီရဥပဒေနဲ့ကိုယ့်စီရလူတွေရဲ့လုံထုံးလုံနီးဥပဒေနဲ့ကိုယ့်စီရလူတွေရဲ့အတွေ့အခေါ်မြင့်မှုဟာကြီးကြပါဗျာဒီကအချမှတ်ထားတဲ့ဟာကအကြီးကပဲအဲ့ဒါဒီကအလွယ်တကူသွားပြီးလိုက်ရောလို့ရှိရင်ကျွန်တော်တို့စီမှာရှိတဲ့ဥပဒေတွေစီကားနေရအပြော့နေရင်ဒါဖြစ်မှာပဲကျွန်တော်မြေဆုံကိစ္စကိုသွားသတိရတယ်ဟိုဘက်ကမြေဆုံကိစ္စလုပ်တယ် CPI ကဘာပြောလဲဆိုတော့မမာပြီးမှာ environmental act မရှိဘူးဆိုတာချက်ထဲနဲ့တောက်ထားတာပဲဒါမျိုးပေါ့ကိုယ့်စီကအားနေနေတာလေကျွန်တော်တို့ဒီတိုင်းပြည်မှာကပြဿနာကိုယ့်စီကအကုန်အားနေနေတာဆိုဒီမှာကမြဥပမာတရားတွေဥမာလမ်းတွေဟလာပုဂ္ဂလိကကုမ္ပဏီပေးပြီးတော့အဲ့ဒီခါကျဘောင်းဆိုအလွဲသုံးစားမှုလုပ်တာဒါလည်းဘိုးဆိုတာကြီးကတဘုံကြီးခမရကြိုက်သီးဦးဖျားကိုခမရတိုင်းစင်ပေးထားတဲ့အလှခံငွေတွေဆိုတာမျိုးတောင်မှလူမှုရေးတောင်မှဘာသာရေးတောင်မှအဲ့ဒါမျိုးတွေကျွန်တော်လူတွေရောအကုန်လုံးပေါ်ဆရာရဲ့အချီ ethics ပြက်ထားတာကြီးအများကိုယ့်ဘက်ကပြန်ပြီးမတ်ပြီးတော့ကိုယ့်ဘက်ကဥပဒေတွေမတ်မှပူကြမှာလို့ကျွန်တော်အဲ့လို
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုမေးဖို့ထင်ထားတာပါဒီနည်းမြုံနှံလာတဲ့လူတွေဘက်ကတော့ပြောပါပြီကျွန်တော်မြန်မာနိုင်ငံဘက်ကရောအဲ့ဒီဟိုလက်ခံနိုင်မဲ့အခြေအနေ ethical standards တွေကျွန်တော်စီမှာရှိကြရလားကိုကျိုးပဲကြည့်ပြီးမြန်မာနိုင်ငံဘက်ကလူရတဲ့လုပ်ကြမှာလားကိုနိုင်ငံနဲ့လူများအကျိုးအတွက်ချင်းချင်းပြီးစဉ်းစားကြမှာလားဆိုတာဥနည်းဥသဘောထားလည်းပြောပါခင်ဗျာတကယ်စမ်းပါဟု
တ်ကဲ့ကျွန်တော်အဲ့ဒါတွေကအားနေတယ်ဆိုတာအမှန်ပါပဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ကနှစ်ပေါင်း50လောက်ဒါနဲ့ကျွန်တော်ရင်မာခြင်းမရှိဘဲနဲ့ကင်းကွာလာခဲ့တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပဲသွားလာခဲ့တာရှိပါတယ်အဲ့တော့အခုတခါမှာတော့ international နဲ့ပတ်သက်ပြီးတော့ဆက်စပ်ပြီးတော့လုပ်ကြရမယ်ဆိုတဲ့အခါကျရင်ကျွန်တော်တို့ကဒီ global ethics တွေရောဒီကအဲ့ဒီစီရောကျွန်တော်တို့ ကျွန်တော်တို့ရဲ့ရေရှိမဲ့စိုးရိမ်စရာဒါနားလည်းသိရှိဖို့ဆိုတာဒါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဥပဒေရင်းတော့လို့ပါပဲကျွန်တော်နိုင်ငံအစိုးရကလည်းကျွန်တော်နိုင်ငံသားတွေအတွက်ကိုဟလာဟိုမထိခိုက်မဲတာအောင် sustainable ကျွန်တော်တို့က business တွေဖြစ်အောင်ဆိုပြီးတော့ law တွေနဲ့တတ်ထမ်းပြီးတော့ဟလာကာကွယ်ပေးမယ်ဆိုလို့ရှိရင်လည်းဒါအင်တန်ကောင်းတဲ့ကိစ္စပါဒီဝါရဲ့လုပ်ငန်းဆိုတာကိုယ်အားရတာဒီသူကမတိုင်လည်းဘယ်သူမှလာမှာမဟုတ်တယ်လို့ပဲကိုကအနေနဲ့ခံပြီးသူများကိုပေးမယ်ဆိုလည်းမကြတာပါဘူးအဲကြောင့်မို့ကျွန်တော်တို့ကဒါတွေအားလုံးကတော့ law နဲ့ protect လုပ်အောင်ဖြစ်ပါတယ်ဒီလိုမှမှမနဲ့လုတ်ကဲဆောက်တော့ပြီးတော့ချမ်းသာမယ်ခစ်ကလည်းမရှိတော့တော့ဘူးလို့ယူဆပါရတယ်။ဒါဘောပဲဒေါ်ဆန်းစုကြည်ကဒီဥစ္စာကိုရှင်းပြတာဖြစ်တယ်လို့ကျွန်တော်သုံးသပ်မိပါရတယ်။ခုနအာဆီယံတို့ဒီဥတို့ကဟာလားအရောင်းနိုင်ငံရဲ့ဟိုရင်းနဲ့စီးပွားရေးနဲ့ကျွန်တော်တို့အဝင်ခွင့်မကြဘူးလို့ပြောသေးတယ်အောင်ကျွန်တော်တို့တွေ့ရမလားဒီဥနိုင်ငံမှာအာဆီယံနိုင်ငံမှာဒီအနောက်နိုင်ငံနေတဲ့ joint venture လုပ်ပြီးတော့စီးပွားရေးအထူးတော်ထုတ်တဲ့နေရာကြီးကကျွန်တော်တို့မိစီရဲမှာအချင်းချင်းညီပြီးသားဖြစ်နေပါရတယ်။အဲ့တော့အားလုံးကဘလူပဲဖြစ်ဖြစ်အနောက်နိုင်ငံရဲ့ရှေ့နိုင်ငံရဲ့မဟုတ်ဘူးကျွန်တော်တို့အတွက်ကိုကျန်ရတာနဲ့ကျွန်တော်တို့တိုးတက်အောင်လုပ်တဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ကကြိုးစားဖို့အချိန်လေးရှိပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုအခါမှာမြန်မာနိုင်ငံစီးပွားရေးလောကဟာအနာပိုင်တွေအနာရှိရဲ့ပုဂ္ဂိုလ်တွေအစိုးရအတိုင်းဝန်းနဲ့ရောဒါဆက်ဆံပြီးတော့ထိတွေ့ပြီးတော့လုပ်ကြတယ်ခုနကပြောသလို ethical ဒီစီးပွားရေးဆိုင်ရာကျင့်ဝတ်တွေကိုလိုက်နာဆောင်ထင်းရေးကိစ္စကအစအနောက်နိုင်ငံတွေပြည်ပနိုင်ငံတွေရင်းနှီးမြှုပ်နှံမှုကိုဘယ်လိုဖြစ်စေချင်လဲဆိုတာကအစအဲ့ဒီကိစ္စတွေကိုအတိုက်ခံအထူးသဖြင့်ဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးနဲ့ကတွေ့ဆုံဖို့အကြံဉာဏ်ယူဖို့ညှိနှိုင်းဆောင်ရွက်ဖို့ဆိုတဲ့အစီအစဉ်များရှိပါလားဆရာဦးစင်ဝင်အဲ့လိုများတွေ့ရရင်ပိုကောင်းမယ်လို့များမထင်ဘူးလားခင်ဗျာ
ကျွန်တော်အဲ့ဒါလေးတော့တဖြည်းဖြည်းဖြစ်လာမယ်ထင်တယ်ကျွန်တော်တို့ဒေါန်ဆန်းစုကြည်ကခင်ဗျာဒီဟာလေးအကုန်လုံးရှားပြီးတော့ကျုပ်တို့ဆရာဒီလိုပြဿနာတွေကအစုံဆိုတော့ပြောကုန်မကုန်ပြောမဆုံးအောင်တောသုံးအောင်ဖြစ်နေတော့ဒီဘွားရေးသမားလေးနဲ့မတွေ့ဘဲနဲ့ကိုဘိနာဟာဒီပြောတာဒီကိုသူကတော်တော်လုံလောက်အောင်နေတဲ့သဘောဖြစ်နေတာနော်ကျွန်တော်ထင်တာတော့အဲ့ဒါနဲ့ကိုတော်တော်လုံလောက်အောင်နေပါပြီသူစီမှာလည်းစီးပွားရေးသမားတွေအဝင်အထွက်အချို့လည်းရှိနေတာလေးရှိ
ဟုတ်ကဲ့ဦးနေဦးရဲ့အမြင်ကိုလည်းနောက်ဆုံးပဲလို့
ဟုတ်ကဲ့ကျွန်တော်တို့ကဒါအများအတွက်ကောကျွန်တော်တို့နိုင်ငံအတွက်ကောလူတူးချင်းတွေကောစီးပွားရေးတိုးတက်မှုကိစ္စအားလုံးအားဒီလိုကောင်းဆောင်ကောင်းနေတဲ့ကျွန်တော်တို့ကတွေ့ပြီးတော့ကြံကြံရည်ရွယ်ဥစ္စာလုပ်တဲ့လုပ်တဲ့ကိစ္စလို့ကျွန်တော်ယူဆထားပါတယ်အကြေးဒီလိုကောင်းအောင်ရမယ်ကျွန်တော်တို့ဟိုလာတွေ့ပြီးတော့အကြံဉာဏ်ပေးနေတယ်ဆိုတော့ကျွန်တော်တို့ကအချိန်လေးလက်ခံဖို့ရှင်းရှင်းရအကြောင်းကျွန်တော်ပြောပြလိုက်ပါ